မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်သူဒီကနေ့စုစုပေါင်း14ယောက်ရှိတယ်လို့အစိုးရကထုတ်ပြန်တဲ့အတွက်ဒါဟာတနေ့တည်းမှာရောဂါပိုးရှိသူအများဆုံးဆေးစစ်တွေ့ရှိတာဖြစ်ပါတယ်။ချမ်းမိုင်နဲ့အာကစားဝန်ကြီးဌာနရဲ့ည10:15မိနစ်သတင်းထုတ်ပြန်ချက်အရမကွေးတိုင်းဒေသကြီးမြို့တိမ်မြို့နယ်ကသတ်မှတ်ထားတဲ့နေရာမှာအသွားအလာကန့်သတ်စောင့်ချက်ကြီးခံထားရသူတယောက်မှာကိုဗစ် -19 ရောဂါပိုးတွေ့ရှိခဲ့တာဖြစ်ပါတယ်။ည7:00မှာသတင်းထုတ်ပြန်ခဲ့တဲ့ကလည်းဓာတ်ခွဲအတီးပြူလူနာနဲ့အနီးကပ်ထိတွေ့ခဲ့တာကြောင့်အသွားအလာကန့်သတ်စောင့်ချက်ကြီးခဲ့သူ11ယောက်မှာကိုဗစ် -19 ရောဂါပိုးရှိနေကြောင်းဓာတ်ခွဲကဆေးစစ်မှုမှာတွေ့ရတယ်လို့ပြောကြားထားပါတယ်။ဒီကနေ့မနေ့အစောပိုင်းတုန်းကလည်းရောဂါပိုးကူးသူနောက်ထပ်2ယောက်တွေ့ထားတယ်လို့သတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ဧပြီလ13ရက်တနင်္လာနေ့တရက်ထဲမှာပဲရောဂါပိုးကူးစက်နေတယ်လို့ဆေးစစ်တွေ့သူစုစုပေါင်း14ယောက်ဖြစ်ပါတယ်။အခုအချိန်အထိမြန်မာနိုင်ငံမှာယောဂပိုးကူးစက်တယ်လို့အတည်ပြုသူစုစုပေါင်း53ယောက်ရှိနေပြီးသေဆုံးသူ4ယောက်ရှိပါတယ်။ပိုးတွေ့ပြီးပြန်နေကောင်းလာသူကတော့2ယောက်ရှိပါတယ်။ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်နိုင်ဖို့တကြံကာလမှာမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့နဲ့လူစုလူဝေးမလုပ်ကြဖို့အတွက်အစိုးရကညွှန်ကြားချက်ထုတ်ထားပါတယ်။